မန္တလေးကစစ်တပ်အခြေစိုက်တပ်ဆွဲထားတဲ့နန်းတွင်တဲ့ကိုရှော့တိုက်တုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။နန်းတွင်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့နောက်မနက်ပိုင်းမှာပဲမန္တလေးမြို့ဝင်မြို့ထွက်တွေမှာအစ်စ်ဆေးတွေများလာတယ်လို့လည်းမြို့ကန်တွေကပြောနေပါတယ်။မန္တလေးမြို့တွင်အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
။မြန်မာပြည်အလဲပိုင်းမန္တလေးမြို့ကစစ်တပ်အခြေစိုက်တပ်ဆွဲထားတဲ့နန်းတွင်တဲ့ကိုဒီဇင်ဘာလ21ရက်ဒီကနေ့မနက်နန်းနာရီကျော်အချိန်မှာတရခုမမရှော့တိုက်တုံးနေနဲ့ပြစ်ခတ်တက်ခိုက်ခံရတာပါတက်ခိုက်မှုဟာပြစ်မှတ်ကိုကြားရောက်ခဲ့တယ်လို့လဲပြင်ဦးလင်ခရိုင်ပကဖလူညုံကြီးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်ကျွန်တော်ဒီ27ရက်နေ့ပေါ့ဗျာအဲမနေ့တနေ့30လောက်မှာကျွန်တော်အဲကျမ်းပတ်စကောင်းစင်နန်းတွင်ကိုကျွန်တော်တို့6လုံးပျက်တယ်ပေါ့နော်6လုံးပျက်တဲ့ချိန်မှာတော့နှလုံးကအေးစားပေါ့လေကျန်သွားတယ်အဲဒီလုံးကတော့အဲနန်းတွင်လေးကိုတိုက်ရိုက်ထိမှန်ပြီးတော့ကိုယ်ပါနေဗျဒီနန်းနေနဲ့မှာကျက်ဖက်ကြီးပဲနေတယ်လေအဲကျက်ဖက်စစ်ပေါင်းကြီးပဲနေရမလို့ကျွန်တော်တို့တက်ခက်ခက်ဖြစ်ပါလေလေလုံးလုံးကတော့တည်နာမှာဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုအရင်လေကျွန်တော်ခက်တဲ့နဲ့လုပ်ဖို့ကြဲဟာရှိတော့ကျွန်တော်တို့ကပြည်ကြရာကိုတိုင်းတာပြီးမှကိုကျွန်တော်တို့ကပြည်ဆက်ဖြစ်တာဖြစ်တဲ့အတွက်နန်းနေနဲ့ကိုတော့ကျွန်တော်တို့တည်ကြဖို့ကြပါလေ
ပြစ်ခတ်တက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်သေးဆုံးတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးတယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။နန်းတွင်မှာကြားရောက်ပောက်ကွဲတံကိုမန္တလေးမြို့ကနေကြားခဲ့ရကြောင်းနဲ့ပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်မနေ့ပိုင်းမှာပဲမန္တလေးမြို့အထက်စကိုင်းမြို့အဝင်နေရာတွေမှာစစ်ဆေးဓာတ်တွေကျုံရတယ်လို့မြို့ကန်တဦးကအခုလိုပြောပြပါဗျ။နန
်းနာရီကြော်ကြော်လောက်ကတော့ကြားတယ်စလိုက်ဝင်ရမှာ60လောက်ကြာတယ်။လက်အတန်းနဲ့ဒီင်းနဲ့လည်းဘုံကွဲတဲ့တန်ဆန်းကြီးရှိတယ်။မနေ့ကျွန်တော်ကြားတာတော့အဲ short time တုန်းနဲ့ရှိတယ်လို့တော့ကြားတယ်။ဟိုလုံလုံရေးရှင်နေရတော့ဘယ်လိုလုပ်လို့ရိုးထဲမှာဟိုလိုမျိုးရှိသွားရရှိတယ်။သူကအဲဒီအဝင်ထွက်မှာတော့ဖြစ်တယ်ပြောတယ်။ရိုးဝင်ရထွက်နေရတယ်ကျွန်တော်တို့အထွက်နေအဝင်ထွက်နေကျွန်တော်အစိုးဆုံးကတော့ခိုင်းပေါ့လေ။ကျွန်တော်တို့တိုင်းကနှာပေါက်ခွာမှာကျွန်တော်တို့မန်းလေးလို့ပြောရတယ်။အဲအဲ့နေရာမှာတော့မသားနေဖြစ်တယ်။ဆိုင်ငယ်ရောကားရောတော့ဖြစ်တယ်။ဒီလိုထဲမှာတော့အလုံးကြီးချိုးသွားပြီ
တက်ကက်ခံပြီးတဲ့နောက်မှာမန္တလေးနန်းတွင်တဲ့ကစစ်တပ်မိသားစုဝင်တချို့ကိုတခြားလုံခြုံတဲ့နေရာရွှေ့ပြောင်းတာတွေရှိခဲ့တယ်လို့လဲကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ဒီတက်ခတ်မှုကိုပြင်ဦးလီခရိုင်ပါကဖ Brave Warriors for Myanmar မန္တလေးလုံခြုံရေးအထူးတပ်ဖွဲ့မန္တလေး Security and Special Task Force တို့အပြင်တခြားမဟာမိတ်တွေကပူးပေါင်းပြီးတက်ခတ်ခဲ့တာဖြစ်ကြောင်းလဲပြောပါတယ်မန္တလေးနန်းတွင်ဟာကိစ္စဆက်နိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်စစ်ဆင်မှုတွေပြုလုပ်လေးရှိတဲ့နာမည်ကြီးတဲ့နေရာတစ်ခုဖြစ်ပြီးလူအခွင့်အရေးချိုးဖောက်မှုတွေဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးတပ်ဖြတ်ခံရမှုတွေဖြစ်ပွားနေတဲ့အတွက်နာမည်ကြီးတဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ